နိုင်ငံတကာလူ့ကွန်ရက်အဖွဲ့တစ်ခုကမြန်မာနိုင်ငံမှာရိုဟင်ဂျာတသိန်းကျော်ကိုစခန်းတွေထဲဆက်ထိန်းသိမ်းထားတဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ HRW လို့သူကခေါ်တဲ့ Human Rights Watch လူ့ကွန်ရက်တောင်ကြီးအဖွဲ့ကမြန်မာအစိုးရအနေနဲ့ဒီရိုဟင်ဂျာတသိန်း3000ကိုရခိုင်ပြည်နယ်တွေကနေချင်းစရာမရှိတဲ့စခန်းတွေထဲဆက်ထိန်းထားတာကလူမျိုးရေးအရခွဲခြားဆက်ဆံတာဖြစ်တယ်လို့ဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒါကြောင့်မို့မြန်မာမွတ်စလင်တိုင်းဝိုင်းတွေလွတ်လပ်မှုနဲ့ဂုဏ်သိက္ခာရှိမှုတွေကြံဖော်ဆောင်နိုင်ရေးဒေါက်ဆန်းစစ်ကြီးဦးဆောင်တဲ့မြန်မာအစိုးရပေါ်နိုင်ငံတကာအနေနဲ့ဖိအားပေးတင်တယ်လို့ဒီလူခွင့်ရေးစောင့်ကြည့်အဖွဲ့ကတက်တောင်းဆိုလိုက်ပါတယ်။ဒီလူခွင့်ရေးအဖွဲ့ရဲ့အာရှကြီးရလက်ထောက်ညွှန်ကြားမှုဖေးရောဘတ်ဆန်ကလည်းမြန်မာအစိုးရအနေနဲ့ဒီဒုက္ခသည်တွေစခန်းထဲမှာထိုင်ပြီးသွေးမြေသွားလုံနေတာဖြစ်တယ်ဆိုပြီးအခုလိုဆက်ဝေမှန်လိုက်ပါတယ
်။ The reality is that there
လက်ထောက်မှာကြာနေတာကမြန်မာအစိုးရအနေနဲ့ပြည်ထောင်စုအဆင့်မှာရောကြီးနယ်အဆင့်မှာရောလုံခြုံရေးတပ်ဖွဲ့တွေအဆင့်မှာပါအထောက်အထားအရတွေ့ရှိထားတဲ့လက်ရှိလူမျိုးရေးခွဲခြားဖိနှိပ်ချုပ်ချယ်တဲ့နိုင်ငံတကာပြည်မှုကြီးတွေကိုပြောင်းလဲဖို့နိုင်ငံရေးအာသီသမရှိသေးဘူးလို့ပြောသွားတာပါမြန်မာအစိုးရအနေနဲ့ကတော့ဒီရိုဟင်ဂျာဆိုတဲ့အုံလုံးကိုတရားဝင်လက်ခံတာချင်းမရှိပါဘူးခင်ဗျ